စ်ကောင်စီတပ်နဲ့ KNY ပူးပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့ကြားဒေသအခေါ် KNY ပြည်နယ်လွိုက်ကော်မြို့မှာဒီနေ့အထိဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ KNY မျိုးသားများကာကွယ်တဲ့ KNDF က VOA ကိုပြောပါတယ်။ဖရိုင်လာ21ရက်နေ့မနေ့မနက်ပိုင်းလာမှာပြစ်ခတ်မှုဖြစ်ပြီးနောင်ရရက်ကွက်ကနေတချို့ကိုစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
တူရင်းလုံးစစ်စင်ရေးစတဲ့ကလေးကစစ်ကောင်စီတပ်နဲ့ကရီဒီပူပေါင်းတပ်တို့ကြားလက်ဖက်တပ်ပွဲပြင်းထန်နေတဲ့ရိုက်ကော်မြို့မှာဒီကလေးအထိ၄၀နဲ့ပြတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အကြောင်းကရီဒီအမျိုးသားပြောက်ကောက်ကွေးတက် KNDF ကပြည်ဝင်မြန်မာပိုင်းကိုပြောပါတယ်။ဖေဖော်ဝါရီ21ရက်မနေ့ပြန်ပိုင်းလောက်မှာမြို့ပေါ်ရွက်ကွက်ကနေတချို့ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးလိုက်တယ်လို့ကရီဒီအမျိုးသားပြောက်ကောက်ကွေးတက် KNDF ရဲ့ဗဟိုပြည်သားရေးတာဝန်ရှိသူတာအဲဆူကဒီပြပပိုင်းကိုပြောပါတ
ယ်လက်ကောမှာတော့ဒီတိုက်ပွဲကနစ်စင်နဲ့အများဖြစ်နေတယ်ဗောနော်စစ်ကောင်စီတပ်ဖွဲ့ကဒါလက်ကောမျိုးတွေမှာလှုပ်ရှားနေတာမျိုးတွေရှိတဲ့အတွက်ဒါတိုက်ပွဲတွေပြန်ဖြစ်တယ်စစ်ကောင်စီတပ်ခါဒါနောင်ရရက်ွက်တွေထိတာလာပြီးတော့မီးလာရှို့တာမျိုးတွေရှိတယ်ဗောနော်ဆိုတော့ဒီတိပွဲတိုက်ပွဲတွေကနေ့တိုင်းလိုလိုနေပါရှိတယ်ဗောနော
်နောင်ရရက်ွက်မှာစစ်ကောင်စီဘက်ကတပ်ဆွဲထားတာကြောင့်မြေပြင်အခြေအနေသွားပကြည့်နိုင်သေးဘူးလို့ KNDF ကဆိုပါတယ်ပြေးပြေးရောက်ရှိခဲ့တဲ့ကရီတီလူခွေရီတီထောင်သူကိုပညာကမင်းကပြီးလောင်တဲ့အခြေအနေနဲ့ပြစ်ခတ်မှုအခြေအနေကိုအခုလိုပြောပါတယ်
။လက်ကောမြို့မှာနည်းလေးပြစ်ခတ်တခိုင်မှုတွေရှိတယ်။နောက်မီးလောင်မှုတွေတော့ရှိတော့တော့တိတိကျကျတော့ကျွန်တော်လည်းမတိတိကျဖြစ်နေတာ။ကျွန်တော်ကနိခင်းလောက်မှာပဲအဲဒီလက်ကောနည်းနည်းနေရာရောက်တော့အာတာနေကြတော့ဗောနော်မီးလောင်တာတွေ့တော့ဗောနော်ဒါမဲ့ပဲချင်းဆက်ဖြစ်တော့ကျွန်တော်ဒီဒါမဲ့ကြားတာကတော့ဟိုမင်းစောကြီးကလေးအတန်ကြားတယ်ဆိုတာဟာတော့ဟိုတွေ့ရတော့ဗောနော်အနီးနားပေါ့ချင်းလူမေးတော့ဒါမဲ့ဟိုကျွန်တော်လက်ကောထွေးဦးဝင်တဲ့ချိန်မှာတော့ဟိုမိလောင်တော့တွေ့တော့ဗောနော်အဲ့တော့အဲ့ဒီချိန်ကတော့နိခင်ပိုင်းရောက်ပြီဒါမဲ့ပြစ်တာခတ်တာလည်းမကြားတော့ဗောနော်
ဒီစီရီနဲ့ပတ်သက်လို့စစ်ကောက်စီဘက်ကမေးပြဖို့ကြားပြည်နဲ့အစိုးရပြောခွင့်ရဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်လာမရှိသေးပါဘူး။ပြည်ပြည်စီတီတွေပြည်ပြနိုင်ဖို့ဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့စီရေးပြစ်ထက်တဲ့ကရီဒီဒေသအများစုကိုစစ်ကောင်စီကဖုန်းလိုက်ဖြတ်တောက်ထားတာကြောင့်ဆက်သွယ်လို့မရပါဘူး။2023ခုနှစ်နိုဝင်ဘာလ17ရက်တင်းလေးလုံးစစ်စီရေးတိုက်ပွဲဟာအခုဆိုရင်လီလာလောက်ရှိလာပြီဖြစ်ပြီးတော့အခုဆိုရင်ကြားဒေသတစ်ခုလုံးနှီးပါအပြင်လွိုက်ကော်မျိုးရဲ့နေရာတော်တော်များများကိုလည်းကရီဒီတပ်ပေါင်းစုတွေဘက်ကထိတ်ချုပ်ထားနိုင်သလိုမျိုးကိုလည်းဝန်းရံပိတ်ဆို့ထားတာပါအခုအခါစစ်ကောင်စီဘက်နေရာတချို့ကိုပြန်လည်ရယူဖို့ကြိုးစားလာတာကြောင့်နေ့စဉ်ဆိုသလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့ KNDF ကဆိုပါတယ်ဒီလိုလုံးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်လက်ကြီးနေရောလေကြောင်းကပါအပြင်းထန်ခက်တိုက်ခိုက်နေတာပါဒီတိုက်ခတ်မှုကြောင့်အရက်သားအများပြတေးစီရသလိုနေအိမ်ဖုံးကြီးကြောင်းနဲ့ဈေးအပါဝင်ရာနဲ့ချီပြီးတော့ထိခိုက်ပြီးလောင်ခဲ့တယ်လို့ KNDF ဗဟိုပြည်သားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်
အဆောက်အဦတွေမိလောင်တာတွေကတော့ကျွန်တော်တို့ဈေးရင်ပြကြတော့မရှိဘူးပေါ့နော်ဒါပေမဲ့ယာကနန်တော့ရှိနိုင်တယ်ကာလတန်ဖိုးအနေနဲ့ကတော့ကျွန်တော်တို့အတိအကျမပြောနိုင်ဘူးပေါ့နော်ဈေးနှစ်ခုမိလောင်တယ်အဲနောက်ပြီးတော့ဒီဖုန်းကြောင်းတွေပေါ့နော်ဘိုးတော်ဘာသာဖုန်းကြောင်းတွေလည်းမိလောင်တယ်ပေါ့ဆိုတော့ဈေးကတော့နှစ်ခုဖြစ်ပါတယ
်ဟိုတော့ကစီကားလာတဲ့ပြည်နယ်မြို့တော်လွိုက်ကောဟာအခုတော့ဈေးနဲ့နေတွေမိလောင်ပျက်စီးပြီးတဲ့နောက်မြို့ပြတ်တပွဲဖြစ်နေပါပြီမျိုးပါဆက်လက်နေထိုင်ဖို့ကလည်းအသက်အန္တရာယ်လုံးချုံမှုရှိပဲကြောက်လန့်နေကြရတာမို့ဒေသခံအများစုကဘေးကင်းတဲ့ဒေသတွေစီကိုပြောင်းရွှေ့နေထိုင်နေကြရပါတယ်ရှင်